Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းမှာတောရရှိများရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOE မြန်မာပိုင်းစီစဉ်ရဲ့2014ခုနှစ်ဩဂုတ်လ18ရက်နေ့တနင်္လာနေ့ညနေပိုင်းအစီအစဉ်တွေကိုလိုင်းတိုမီတာ16 19 25တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်တော်ရရှင်များရှင်လန်းချမ်းမြေ့ကြပါစေရှင်ကျမကတင်ပြထိုက်ပ
ါမင်္ဂလာပါရှင်ကျမကခင်မျိုးသက်ပါဒီညနေခင်းသတင်းတွေကိုနားလောင်နေအတူကြီးညာပေးပါပါအီရတ်နိုင်ငံမြောက်ပိုင်းကအစ္စလာမ်စစ်သွေးကြွတွေတင်ပိုက်ထားတဲ့မူဆိုးဂျီကာတာကိုအီရတ်တပ်တွေပြန်ပြီးတင်ပိုက်နိုင်လဲပါပြီယူကရိန်းရှေ့ပိုင်းဒေသကဒုက္ခသည်တွေအတွက်ရုရှားရဲ့အကူအညီတွေပေးဖို့သဘောတူညီချက်လည်းရသွားပါပြီနီပေါ်နိုင်ငံမှာတော့ရေကြီးပြီးမြေပြုံမှုတွေကြောင့်တေဆွမ်းရသူဟာတရားကြော်သွားပြီဖြစ်ပါလေဒီလိုထူးခြားတဲ့သတင်းလေးတွေကြားရမှာပါမသိနေထိုင်
ကောင်းပါပြီရှင်မြန်မာအစိုးရနောက်တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တွေနဲ့နိုင်ငံရေးပါတီတွေကြားဒီကနေ့ငြိမ်းချမ်းရေးအတွက်ပထမဆုံးအကြိမ်အလွတ်သဘောတွေ့ဆုံဆွေးနွေးခဲ့ကြတာမို့
ကျွန်တော်တို့ပါတီကဖက်ဒရယ်မူနဲ့တွားရမယ်ဆိုတာ1990တည်းကကျွန်တော်ပြောတာတောက်လျှောက်လည်းဒီတိုင်းပဲမူမပြောင်းအဲ့တော့ဒီနေ့လည်းကျွန်တော်တို့တရားဖက်ပြ
အဓိကအထိုက်ခံပါတီ NLD ရဲ့ပြောခွင့်ရဦးညံဝင်းရဲ့ပြောကြားချက်ပါရှင်ဒီနောက်မှာတော့ထိုင်းနိုင်ငံကပောက်ကွဲမှုတစ်ခုအတွင်းမှာမြန်မာအလုပ်သမားတွေထိခိုက်ရမှုအခြေအနေနောက်တရုတ်နိုင်ငံမှာကျင်းပနေတဲ့ဒီလူငယ်အိုလံပစ်ပြိုင်ပွဲမှာမြန်မာအားကစားသမားတွေဝင်ရောက်ရှင်ပြိုင်နေတဲ့အခြေအနေတွေကိုဒီညနေပိုင်းမှာတင်ပြပေးဖို့ရှိပါတယ်အခုအရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့နန်းလောင်တို့ကကြီးညာပေးကြပါအောင်ရှင်
Islamic စစ်သွေးကြွတွေတင်ပိုက်ထားတဲ့အီရတ်နိုင်ငံမြောက်ပိုင်းကမူဆိုးဂျီကာတာကြီးကိုကတ်တပ်ဖွဲ့တွေနဲ့အကြမ်းဖက်တိုက်ဖျက်ရေးဆိုင်ရာအီရတ်တပ်သားတွေကပြန်လည်ပြီးတင်ပိုက်နိုင်ခဲ့တယ်လို့အီရတ်စစ်တပ်ပြောခွင့်ရကပြောပါတယ်။အီရတ်နိုင်ငံမြောက်ပိုင်းကနေရာအတော်များများအတွက်ဆယ်မျောင်းရင်နဲ့လျှက်စစ်ဖြန့်ဝင်ပေးနေတဲ့မူဆိုးဂျီကာတာကိုတင်ပိုက်ထားတဲ့စစ်သွေးကြွတွေကိုမောင်းထုတ်နိုင်ခဲ့တယ်လို့အီရတ်စစ်တပ်ကဒီကနေ့ပဲပြောကြားလိုက်တာပါ။ဒါပေမဲ့တခြားတိကျအတည်ပြုချက်တော့မရသေးပါဘူး။အခုလိုပြန်လည်တည်ယူနိုင်မှုအတွက်လေချောင်းအကူအညီနဲ့ဆောင်ရွက်ခဲ့တယ်လို့အီရတ်စစ်တပ်ပြောခွင့်ရကပြောပေမဲ့အသေးစိတ်ကိုတော့သတင်းမထုတ်ပြန်ပါဘူး။အီရတ်ရဲ့အခြေခံအဆောက်အုံတွေနဲ့အတူအမေရိကန်အရာရှိတွေကိုအကာအကွယ်ပေးတဲ့အစီအစဉ်ရဲ့ဒစိမ့်တစ်ပိုင်းအနေနဲ့မူဆိုးဂျီကာတာနားမှာ Islamic စစ်သွေးကြွတွေကိုလေချောင်းတိုက်ခိုက်မှုတွေလှုပ်ဆောင်ခဲ့တယ်လို့ American စစ်တပ်ကမနေ့ကပဲပြောကြားခဲ့တာပါ။အီရတ်နိုင်ငံမြောက်ပိုင်းစင်ဂျာတောင်တန်းတွင်ပေါ်မှာခိုလုံနေကြတဲ့ထောင်ထောင်ချီတဲ့ယေဇီဒီဒုက္ခသည်တွေအသက်ခံရမဲ့ဘေးကအကာအကွယ်ပေးတဲ့အနေနဲ့အမေရိကန်ပြည်ထောင်စုကအစ္စလာမီတပုံတွေကိုဒီလအစောပိုင်းမှာပဲဒေချောင်းစစ်ဆင်ရေးစတင်ခဲ့တာဖြစ်ပါတယ်
ယူကရိန်းနိုင်ငံထဲကိုပို့ပေးတဲ့လူသားချင်းစာနာမှုအကူအညီတွေနဲ့ပတ်သက်လို့အပြေရှာနိုင်ခဲ့ပေမဲ့ယူကရိန်းအရှေ့ပိုင်းမှာဖြစ်နေတဲ့စစ်ပွဲတွေနဲ့ပတ်သက်ပြီးအပြစ်ခတ်ရဆဲရေးအရာနိုင်ငံရေးအရာအပြေရှာနိုင်ရေးမှာတိုးတက်မှုတွေမရသေးဘူးလို့ဂျာမနီပြင်သစ်ယူကရိန်းကိုယ်စားလှယ်တွေနဲ့ဂျာမနီနိုင်ငံဘာလင်မြို့မှာကျင်းပတဲ့ဆွေးနွေးပွဲမှာရုရှားနိုင်ငံခြားရေးဝန်ကြီးဆာဂျီလက်ဗရော့ကပြောခဲ့ပါတယ်ရုရှားကပေးပို့တဲ့လူသားချင်းကူညီပေးတဲ့ပစ္စည်းတွေကိုယူကရိန်းနယ်စပ်တပ်နဲ့အကောက်ခွန်အရာရှိတွေကစစ်ဆေးပြီးရင်နိုင်ငံတကာကြက်ချီနေအဖွဲ့ရဲ့အဆောင်ရှောင်းနဲ့ယူကရိန်းနိုင်ငံထဲကိုဝင်ခွင့်ပေးမယ်လို့ Interfax အစီရင်ခံစာအရသိရပါတယ်။ဒါပေမဲ့လည်းယူကရိန်းအရှေ့ပိုင်းမှာဖြစ်နေတဲ့စစ်ပွဲတွေကိုရပ်တန့်နိုင်ဖို့မနေ့ကလုပ်တဲ့အပြစ်ခတ်ရဆဲရေးဆွေးနွေးပွဲမှာသဘောတူညီမှုမရခဲ့ပေမဲ့တွေ့ဆုံဆွေးနွေးရေးနောက်ရက်တွေမှာဆက်လုပ်ဖို့သဘောတူခဲ့ကြပါတယ်။ရုရှားလိုလားတဲ့ခွဲထွက်ရေးတပုံတွေနဲ့တိုက်ပွဲတွေပြင်းထန်စွာဖြစ်ပွားခဲ့ပြီးတဲ့နောက်လူဟန်စ်မြို့မှာရှိတဲ့ခရိုင်ရဲစခန်းကိုယူကရိန်းတပ်ဖွဲ့ကမနေ့ကပြန်လည်တင်ပိုက်လိုက်နိုင်ပြီလို့ယူကရိန်းအစိုးရကပြောပါရယ
်ပြီးခဲ့တဲ့ဇွန်လထဲမှာဂျော်ဒန်မြစ်အနောက်ဖက်ကမ်းမှာအစ္စရေးဆဲကျော်တဲ့၃ဦးတေဆုံးခဲ့မှုနဲ့ပတ်သက်ပြီးပြန်ပြီးဆွဲတပ်ဖြတ်ခဲ့သူတွေလို့တန်တရားဖြစ်နေတဲ့ဟေဘရွန်မြို့ကပါလက်စတိုင်းနှုတ်ရဲ့နေအိမ်တွေကိုဒီကနေ့ဖျက်ဆီးပစ်လက်ခဲ့တယ်လို့အစ္စရေးတပ်ဖွဲ့တွေကပြောပါရယ်အဲ့ဒီဖျက်ကနေစတင်ခဲ့တဲ့နှစ်ဖက်အပြန်အလှန်တိုက်ခိုက်မှုတွေကြောင့်လူပေါင်း1000ကျော်တေဆုံးခဲ့ရပြီဖြစ်ပါတယ်ဒီကနေ့တနင်္လာနေ့မှာပဲဒီအိမ်တွေကိုဖျက်ဆီးခဲ့တာဖြစ်ပြီးနောက်ထပ်တန်တရားဖြစ်နေတဲ့လူရဲ့အိမ်ကိုတော့ချိတ်ပိတ်ထားတယ်လို့ဆိုပါရယ်အခုဖျက်ဆီးခံရတဲ့နေအိမ်တွေထဲကပိုင်ရှင်တယောက်ဖြစ်တဲ့ဟက်ဆမ်ကဝတ်စမာကိုတော့ဇူလိုင်လထဲကစပြီးဖမ်းဆီးထားတာပါကျန်တဲ့နှစ်ယောက်ကတော့ထွက်ပြေးလွတ်မြောက်နေဆဲဖြစ်ပါတယ်တိုက်ခိုက်မှုတွေဆုံးသတ်နိုင်ရေးတွေ့ဆုံညှိနှိုင်းမှုတွေညှိနှိုင်းမရသေးပဲဖြစ်နေခြင်းအပြစ်ခတ်ရစေးတတန်းကုံဆုံးခံနေမှာပဲအခုလိုပါလက်စတိုင်းနေရင်တချို့ကိုဖျက်ဆီးလိုက်တာဖြစ်ပါတယ်အပြစ်ခတ်ရစေးသဘောတူညီမှုကတော့ဒီကနေ့နောက်ဆုံးတတန်းကုံတော့မှာပါဂါဇာကမ်းမြောင်ဒေသကဟမတ်စ်လက်နက်ကိုင်အဖွဲ့တွေမတိုက်ခိုက်နိုင်အောင်အစ္စရေးဘက်ကကြိုးစားနေတယ်လို့ပါလက်စတိုင်းတွေကတော့ဂါဇာကို၈နှစ်ကြာအစ္စရေးဘက်ကပိတ်ဆို့ထားတာတွေကိုအဆုံးသတ်ပေးစေချင်ကြတာဖြစ်ပါတယ်
အမေရိကန်ပြည်ထောင်စုအနောက်အလယ်ပိုင်းကမစ်ဇူရီပြည်နယ်စိန့်လူးဝစ်မြို့ဆင်ခြေဘုံတစ်ခုမှာလက်နက်မဲ့လူမဲဆယ်ကျော်တက်တယောက်ကိုလူဖြူရဲအရာရှိတအူးကပစ်တက်ခဲ့ရာကြောင့်မငြိမ်မသက်ဖြစ်နေပြီးတပတ်အကြာမှာပဲမစ်ဇူရီပြည်နယ်အုပ်ချုပ်ရေးမှူးကနိုင်ငံတော်လုံခြုံရေးတပ်ကိုတက်လန့်လိုက်ပါတယ်ဒီတက်လန့်မှုကိုရဲနဲ့ဆန္ဒပြသူတွေဒုတိယအကြိမ်ဖြစ်ပြီးမှပြုလုပ်လိုက်တာပါမနေ့ကတန်ခွေကားမျက်နှာဖုံးတွေကြီကာဝတ်စုံတွေနဲ့လက်နက်အပြည့်စုံတပ်ဆင်ထားတဲ့ရဲကားတွေဟာဆန္ဒပြသူတွေကိုမြိတ်ရုပ်ဘုံတွေနဲ့လူစုခွဲခဲ့ပါတယ်ဆန္ဒပြသူတွေဟာအကြမ်းဖက်မှုတွေရှိလာပြီးရဲတွေကိုမိလောင်ပုံးတွေနဲ့ပစ်တာတနတ်တွေနဲ့ပစ်ခတ်တာတွေအထိပြုလုပ်ခဲ့ကြတယ်လို့ဆိုပါတယ်ရဲအရာရှိတယောက်ရဲ့အဆိုအရဆန္ဒပြသူ၂ယောက်လောက်ထိခိုက်တံရရသွားပြီမဲ့ရဲဖက်ကတော့အထိခိုက်မရှိဘူးလို့ဆိုပါတယ်အကြမ်းဖက်ဆန္ဒပြသူတွေကတော့ရဲတွေကမျက်ရည်ရုပ်ပုံးတွေနဲ့အရင်စပစ်တာလို့ဆိုပါတယ်ဒါဟာရည်ရွယ်ချက်ရှိရှိလှုပ်ဆောင်တဲ့ပြစ်မှုထိုက်တဲ့အပြုမှုဖြစ်ပြီးအရက်သားတွေနဲ့အရက်သားတွေရဲ့အသက်အိုးအိမ်စည်းစိမ်ကိုကာကွယ်ဖို့အတွက်လိုအပ်တယ်လို့ဆောင်ရွက်မယ်လို့ရဲဖက်ကဆိုပါတယ်။အဲ့ဒီဒေသမှာ9နိုင်ကြာညမထွက်ရအမိန်ထုတ်ပြန်ထားပါတယ်။ဖာဂူဆန်မြို့ရဲ့ကျောင်းဆပ်ဖွင့်ရဖြစ်တဲ့ဒီကနေ့မှာကျောင်းတွေအားလုံးကိုပိတ်ထားပါတယ်ရှင
်။ VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နိုင်ခွဲကနေ9နိုင်ထိလိုင်းဒိုမီတာ16 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA American တန်ကညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်ပါကစ္စတန်ဝန်ကြီးချုပ်နဝဇ်ရှရစ်မနှုတ်ထွက်မချမ်းကျက်စင်တဲ့ gas ဖို့မီတာကားတွေကိုမပေးကြဘူးနဲ့အခွန်မဆောင်ကြဖို့အတွက်အတိုက်ခံခေါင်းဆောင် Imran Khan ကအစိုးရဆန့်ကျင်ဆန္ဒပြသူတွေကိုပန်ကြားခဲ့ပါတယ
်
ပါကစ္စတန်နိုင်ငံကိုဒီအဂတိလိုက်စားတဲ့ဝန်ကြီးချုပ်လက်ထက်ကနေလွတ်မြောက်စေချင်တယ်ဆိုရင်ဒီနည်းတစ်ခုပဲကျန်တော့တာမို့ဒီကနေ့ပဲဆုံးဖြတ်ကြဖို့ပြောနေတာဖြစ်ပြီးအစိုးရအတူရောင်အတွက်အခွန်ခတွေမပေးဖို့နဲ့မီတာကတွေမပေးကြဖို့ပြောနေတာပါသူနဲ့အတူလူကြိုက်များတဲ့တရားဟောဆရာတေရာအော်ဂတီတို့ကမစ္စတာရှရစ်ကိုဒီသတင်းပတ်ထဲမှာပဲနှုတ်ထွက်အောင်လှုပ်ဆောင်မှာဖြစ်ကြောင်းလည်းပြောကြားခဲ့ပါတယ်မနစ်ကကျင်းပတဲ့ရွေးကောက်ပွဲကနေမစ္စတာရှရစ်ရဲ့နိုင်ငံရေးပါတီအာဏာရလာတာဟာတမင်ဖန်တီးခဲ့တာလို့ဆိုပါတယ်ပါကစ္စတန်နိုင်ငံအစ္စလာမဘတ်မြို့လမ်းမတွေပေါ်မှာမနေ့ကဒုတိယမြောက်အနေဖြင့်လည်းအစိုးရဆန့်ကျင်ဆန္ဒပြသူထောင်တောင်းချီရှိနေတယ်လို့မြို့တော်ရဲ့အချက်ချာကြတဲ့နေရာတွေမှာအကြမ်းဖက်မှုတွေမဖြစ်ပွားစေဖို့အတွက်အာဏာပိုင်တွေဘက်ကလည်းလုံခြုံရေးတွေကိုတင်းတင်းကြပ်ကြပ်ချထားပါတယ်။ပါကစ္စတန်ဗန်နာရေးဝန်ကြီးအစ်ရက်ဒါနဲ့ပြန်ကြားရေးဝန်ကြီးပာဗစ်ရာရှစ်တို့ကတော့ပါကစ္စတန်အစိုးရဟာရွေးကောက်ပွဲဆန်ရပြန်လည်ပြင်ဆင်ရေးကိုတောင်းဆိုနေတဲ့အတိုက်ခံတွေနဲ့ညှိနှိုင်းဖို့ရအဆင်သင့်မယ်လို့ပြောကြားခဲ့ပါတယ်။
တောင်ကိုရီးယားနိုင်ငံကိုအလဲပတ်ရောက်ရှိနေတဲ့ပုတ်ဟန်မင်ကြီးဖရန်စစ်ဟာတောင်မြောက်ကိုရီးယားနိုင်ငံပြန်လည်ပေါင်းစည်းရေးကိုတောင်းဆိုလိုက်ပြီးသူ့ရဲ့အာရှခရီးစဉ်ကိုအဆုံးသတ်လိုက်ပါတယ်တောင်ကိုရီးယားသမ္မတပတ်ဂျွန်ဟေတက်ရောက်တဲ့ဆိုလ်မြို့ခရီးယန်ဖျားကြောင်တစ်ခုမှာကျင်းပခဲ့တဲ့ပွဲမှာအခုလိုပြောလိုက်တာပါပြန်လည်ပေါင်းစည်းရေးဟာအခုချိန်မှာလက်တွေ့မကျဘူးမဖြစ်နိုင်ဘူးလို့ထင်ရပေမဲ့ခွင့်လွှတ်မှုနဲ့ကြိုးစားရင်ဖြစ်နိုင်ပါတယ်လို့လည်းပုတ်ရန်ဟန်မင်းကြီးကဆိုပါတယ်ဒါအပြင်မောင်နှမအသားချင်းတွေဖြစ်ကြတဲ့တောင်မြောက်ကိုရီးယားနိုင်ငံပေါင်းစည်းရေးလိုအပ်နေသူတွေကိုလူသားချင်းစာနာမှုအကူအညီတွေဆက်ပေးနိုင်ရဲ့အတွက်ဆုတောင်းမေတ္တာပို့ချဖို့ကိုလည်းပြောဆိုသွားခဲ့ပါတယ်။တောင်ကိုရီးယားနိုင်ငံမှာကျင်းပတဲ့နိုင်ငံတော်အဆင့်ဘာသာရေးပွဲတော်ကိုတက်ရောက်ဖို့ကက်သလစ်ဘာသာဝင်အရာရှိတွေကမြောက်ကိုရီးယားကိုဖိတ်ကြားခဲ့ပေမဲ့မြောက်ကိုရီးယားနိုင်ငံကအမေရိကန်နဲ့တောင်ကိုရီးယားနိုင်ငံတို့ပူးတွဲစစ်ရေးလေ့ကျင့်မှုကိုအကြောင်းပြပြီးဖိတ်ကြားမှုကိုညှင့်ပယ်ခဲ့ပါတယ်။စစ်ရေးလေ့ကျင့်မှုတွေဆက်လုပ်ရင်ရက်စက်တဲ့လေကြောင်းတိုက်ခိုက်မှုတွေလှုံ့ဆော်သွားမယ်လို့မြောက်ကိုရီးယားကပြောဆိုပါတယ်။
နီပေါ်နိုင်ငံမှာရေကြီးပြီးမြေပြိုမှုတွေကြောင့်သေဆုံးရသူအရေအတွက်ဟာတရတယောက်ရှိသွားပြီဖြစ်ပြီးပျောက်ဆုံးနေသူကတော့120ကျော်နေပြီဖြစ်ပါတယ်။ပြီးခဲ့တဲ့သတင်းပတ်ထဲမှာမိုးတီးထန်စွာရွာသွန်းခဲ့တဲ့အတွက်ရေကြီးမြေပြိုမှုတွေဖြစ်ပွားခဲ့တာကြောင့်ရွာလုံးကျွတ်ပျက်စီးခဲ့ရတယ်လို့ထောင်တောင်းချီတဲ့ဒေသခံတွေဟာဘေးလွတ်ရာကိုပြောင်းရွှေ့ခဲ့ကြရပါတယ်။နိုင်ငံအနောက်ပိုင်းအိန္ဒိယနိုင်ငံနဲ့နယ်နိမိတ်ချင်းထိစပ်နေတဲ့လွင်ပြင်တကြောကလမ်းအတော်များများလည်းပျက်စီးခဲ့ရတာပါ။ဒီရေဘေးတန်ခန်းနေရတဲ့ရွာတွေအတွက်စားနပ်ရိက္ခာနဲ့အရေးပေါ်ကယ်ဆယ်ရေးပစ္စည်းတွေကိုရဟန့်ရင်လေးဆင့်မှအပြည့်တင်ပြီးဆေးဝါးတွေဆေးဝန်ထမ်းတွေနဲ့အတူပို့ပေးနေတယ်လို့အရေးပေါ်ကယ်ဆယ်ရေးအရာရှိတွေကပြောပါတယ်။တောက်ရည်တန်မရနိုင်တဲ့အတွက်ဝမ်ပြက်ဝမ်ရှော့ယောဂါတွေဖြစ်ပွားလာမှာကိုစိုးရိမ်နေကြပါတယ်။ဒါအပြင်လူမစင်တွေနဲ့မတန့်စင်တဲ့ရေကိုတောက်တုံးမိရာကနေအသက်အန္တရာယ်ပေးနိုင်တဲ့အထိပြင်းထန်တဲ့ကာလဝမ်ယောဂါပြန့်ပွားလာမှာကိုလည်းစိုးရိမ်ရတယ်လို့အာနာပိုင်တွေကပြောပါတယ်။ဒီလာဇန်တုံးကမြေပြုံမှုတွေဇက်တိုက်ဖြစ်ပွားခဲ့တာကြောင့်ခတ်မန်ဒူမြို့တော်နာကယောရီမှာတည်ဆုံးခဲ့ရသူက 56ရောက်လောက်ရှိနေခဲ့တာဖြစ်ပါတယ်။မိုးတီးထံမှုကြောင့်အိန္ဒိယအိန္ဒိယနိုင်ငံမှာလည်းရေကြီးမှုနဲ့ဆင်နွှဲပြီးမကြသေးခင်ကပဲရွာတချို့မှာလူအများအပြားသေဆုံးခဲ့ကြပါတယ်။တောင်အာရှဒေသမှာမုတ်တုံရာသီရောက်တိုင်းရေကြီးမြေပြုံမှုတွေကြောင့်နှစ်ဆင်ရာနဲ့ချီပြီးသေဆုံးမှုတွေရှိနေတာပါ။
စနေနေ့ကတိမ်းမောက်သွားတဲ့ကဘာလက်ခရီးသည်ဆက်လီကိုဆက်ယူပြီးလို့အင်ဒိုနီးရှားအရာရှိတွေကပြောပါရယ်ခရီးသည်20ယောက်နဲ့အင်ဒိုနီးရှားလေထိုးသား5ယောက်ပါဝင်တဲ့အဲ့ဒီဆက်လီဟာအင်ဒိုနီးရှားအရှေ့ဘက်ကကဘာလက်ခရီးသည်အသွားများတဲ့လမ်ဘုတ်ကျွန်းနဲ့ကွန်မိုဒိုကျွန်းကိုကူးရုံတိမ်းမောက်သွားခဲ့တာပါတနင်္လာနေ့ကနိုင်ငံခြားသား10ယောက်နဲ့လေထိုးသား5ယောက်ကိုကယ်တင်နိုင်ခဲ့ပြီးမနေ့ကတော့နိုင်ငံခြားသား10ယောက်ကိုကယ်တင်နိုင်ခဲ့ပါတယ်နိုင်ငံခြားသား2ယောက်ကတော့ပျောက်ဆုံးနေသေးပါကျွန်းပေါင်းထောင်ကျော်ရှိတဲ့အင်ဒိုနီးရှားနိုင်ငံမှာဒီလိုလေမောက်မျိုးမကြာခဏဖြစ်လေရှိပါတယ
်။အီရန်နိုင်ငံအနောက်ပိုင်းအီရန်နယ်စပ်နားမှာအားပြင်းငလျင်တစ်ခုလှုပ်ခတ်ခဲ့ပါတယ်။ဒီကနေ့မနေ့အစောပိုင်းမှာပဲပြင်းအားဆင့် 6.2 ရှိတဲ့ငလျင်ဟာအက်ဒန်နန်အရှိတောင်ဘက်36ကီလိုမီတာအကွာမြောက်နဲ့10ကီလိုမီတာလောက်မှာလှုပ်ခတ်သွားခဲ့တာဖြစ်ပါတယ်။အဆောက်အဦတွေအများပြားပျက်စီးခဲ့ကြတယ်လို့လူပေါင်း60လောက်ဒဏ်ရာရခဲ့တယ်လို့ဒေသကတာဝန်ခံတွေကပြောကြားတယ်လို့အီရန်ရုပ်သံတွေမှလည်းပြသနေတာပါ။အားပြင်းငလျင်လှုပ်ခတ်ခဲ့ပြီးနိုင်ရီအနှဲငယ်ကြာမှာပဲနောက်ထပ်ပြင်းအဆင့် 4.5 နဲ့ 5.6 ရှိအဆင့်ရှိတဲ့ငလျင်တွေလှုပ်ခတ်ခဲ့တယ်လို့ USGS American ဘူမိလေတိုင်းတားရေးအဖွဲ့ကပြောကြားခဲ့ပါတယ် Direct from Washington The Voice
of America VOA တနင်္လာနေ့ညနေခင်းအတွက်ထိတ်ထန်ရောက်သတင်းတွေကိုဒေါခင်မျိုးသက်နဲ့နန်းလောင်တို့ကြီးညာပေးခဲ့ကြတာဖြစ်ပါတယ်ရှင်အခုကတော့မြန်မာနိုင်ငံဆိုင်ရာသတင်းဆောင်မတွေကိုဇက်တိုက်တင်ပြပေးမယ့်အထဲမြန်မာငြိမ်းချမ်းရေးအတွက်ပထမဆုံးအကြိမ်ဖြစ်သုံးပွင့်ဆိုင်တို့အလွတ်သဘောတွေ့ဆုံဆွေးနွေးခဲ့ကြတဲ့အခြေအနေအရရကိုပြောပြပေးမှာပါမြန်မာနိုင်ငံငြိမ်းချမ်းရေးလုပ်ငန်းစဉ်နဲ့ပတ်သက်ပြီးအစိုးရတိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့နဲ့နိုင်ငံရေးပါတီကကိုယ်စားလှယ်တွေဒီကနေ့ရန်ကုန်မြို့မှာပထမဆုံးအကြိမ်ဖြစ်အလွတ်သဘောတွေ့ဆုံဆွေးနွေးခဲ့ကြတာပါဒီဆွေးနွေးပွဲမှာတက်ရောက်လာတဲ့နိုင်ငံရေးပါတီတွေကဒန်းတူညီမျှရေးကိုပိုင်ပြဋ္ဌာန်းခွင့်ရရှိရေးနဲ့ဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးကိုအဓိကဆွေးနွေးခဲ့ကြပြီးအစိုးရရဲ့ငြိမ်းချမ်းရေးကိုယ်စားလှယ်ဘက်ကတော့တပြည်လုံးအပြည့်ခတ်ရက်စဲရေးစာချုပ်ကိုလက်မှတ်ရေးထိုးပြီးနိုင်ငံရေးဆွေးနွေးပွဲတွေကိုဒီဇင်ဘာလလောက်မှာစတင်နိုင်မယ်လို့ခန့်မှန်းထားတာပါဒီသတင်းအပြည့်အစုံကိုတော့ VOA မြန်မာပိုင်းရဲ့သတင်းတောက်ကိုမိုးစောကအခုလိုသတင်းပေးပို့ထားပါတယ်ရှင
်ဟုတ်ကဲ့ငင်းချားရေးလုပ်ငန်းစဉ်နဲ့ပတ်သက်ပြီးပြည်ထောင်စုငင်းချားရေးဖော်ဆောင်ရေးလုပ်ငန်းကော်မတီ UPWC တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့တနင်္ဂနွေလုံးဆိုင်ရာအပြည့်ခတ်ရက်စဲရေးညှိနှိုင်းအဖွဲ့ NCCT နဲ့နိုင်ငံရေးပါတီ34ပါတီကကိုယ်စားလှယ်တွေပါဝင်တဲ့သုံးပွင့်ဆိုင်ဆွေးနွေးပွဲကိုဒီကနေ့ရန်ကုန်မြို့မြန်မာငြိမ်းချမ်းရေးစင်တာမှာကျင်းပခဲ့တာဖြစ်ပါတယ်။ဒီဆွေးနွေးပွဲမှာတက်ရောက်လာတဲ့နိုင်ငံရေးပါတီတွေကဒန်းတူညီမျှရေးကိုပိုင်ပြဋ္ဌာန်းခွင့်ရရှိရေးနဲ့ဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးကိုအဓိကထားဆွေးနွေးခဲ့ကြပါတယ်။ဆွေးနွေးပွဲအပိတ်မင်ကွန်းမှာတော့ NCCT အဖွဲ့ခေါင်းဆောင်ဦးနိုင်ဟန်သားကမြန်မာပြည်ရဲ့ပြည်ထောင်စုကိုမှန်မှန်ကန်ကန်အပြေရှာနိုင်မယ်ဆိုရင်တိုင်းပြည်ဟာအများဆုံးအေးချမ်းတည်ငြိမ်ပြီးတိုးတက်မှုတွေရလာမှာဖြစ်တယ်လို့ထည့်သွင်းပြောဆိုပါတယ်ပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီရဲ့ဒုဥက္ကဋ္ဌလွှတ်တော်ကိုယ်စားလှယ်ဦးသိန်းစောကလည်းဒီကနေ့ဆွေးနွေးပွဲဟာအပြုသဘောဆောင်တဲ့ဆွေးနွေးပွဲဖြစ်တယ်လို့ပြောပါတယ်အ
ားလုံးရဲ့ညီများအားသားချက်များဒီဝေဒီဘောဆောင်မှုတော့မှာဒီချက်မှုရှိတာတွေ့ရတယ်ဆိုတော့အားလုံးနိုင်ငံလုံးဒီအားလုံးဘာမှမဖြစ်နေကြဘူးဆိုတော့ခံစားမိပါတယ်။ဒီနေ့တို့အားလုံးကမိမိတို့ရဲ့ပုံရင်များခံစားများကိုလက်နဲ့ကိုင်းပြီးတော့တောင်းပန်ကြတဲ့အချက်လက်နဲ့ကိုင်းပြီးတော့မြေပြေကြတဲ့အချက်တွေကိုတော်ပါနိုင်တဲ့ဒီလိုမျိုးပြောရတာဖြစ်ပါတယ်
ဒီကနေ့ဆွေးနွေးပွဲမှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့နိုင်ငံရေးပါတီတွေကဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးကိုလိုလားကြတဲ့အပေါ်အစိုးရကိုယ်စားလှယ်ဘက်ကလည်းနားလည်လက်ခံတာကြောင့်ဒါဟာအပြုသဘောဆောင်တဲ့ဆွေးနွေးပွဲဖြစ်တယ်လို့အမျိုးသားဒီမိုကရေစီအင်အားစုပါတီဥက္ကဋ္ဌဦးခမောင်စွေကသုံးသပ်ပါတယ
်။အစိုးရဘက်ကဥအောင်မင်းတို့ကိုယ်တိုင်ကလည်းပဲဖက်ဒရယ်စနစ်နဲ့ပြည်ထောင်စုတစ်ခုကိုထူထောင်မှုဆွေးနွေးပွဲရလဒ်တီးကပေါ်ထွက်လာတဲ့ဂရီကွက်ကိုရသွားတဲ့အခါမှာသူတို့လည်းဘဝင်ကြသွားတဲ့သဘောရှိလို့ဒီမြင်ကွင်းဟာအပြူရောဆောင်ပြီးတော့နိုင်ငံရဲ့ရှိရင်းရိုင်းဖြစ်စဉ်ကိုတော့ဖြစ်ရင်အထောက်အကူဖြစ်မယ်ပွဲဖြစ်သွားပြီဆိုတော့တော့ယုံကြည်သွားတယ်။ဒါမှမဟုတ်ဖြစ်စဉ်ကြီးကတော့အပြူရောဆောင်ပါလေဆိုတဲ့ဘောကိုပြောတာဖြစ်ပါတယ
်။ဆွေးနွေးပွဲကိုကိုယ်တိုင်တက်ရောက်ခဲ့တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီရဲ့ပြောရေးဆိုခွင့်ရှိသူဦးညံဝင်းကလည်းသူတို့ပါတီရဲ့ရည်တည်ချက်ကိုအခုလိုပြောပါတယ်
။ကျွန်တော်တို့ပါတီကဖက်ဒရယ်မူနဲ့သွားရမယ်ဆိုတာ1990တည်းကကျွန်တော်ပြောတာ။တောက်လျှောက်လည်းဒီတိုင်းပဲမူမပြောင်း ဲ့တော့ဒီနေ့လည်းကျွန်တော်တို့တရားအောင်ထည့်ပြောလိုက်အာဖက်ဒရယ်ကရေးကြည့်ဆုံးပဲအမေဖက်ဒရယ်ဆိုတာလည်းအမျိုးစုံရှိတယ်ဖက်ဒရယ်မူလို့ပြောရင်မလုံတော့ဘူးအဲ့တော့တိုင်းရင်းသားတွေရောနှစ်ဖက်အဖွဲ့အစည်းတွေကကြိုတင်ပြီးတော့ဘယ်လိုအာဏာခွဲဝေမလဲဆိုတာစဉ်းစားတော့ကောင်းတယ်လို့ကျွန်တော်အကြံပေးခဲ့
ပြည်တော်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီရဲ့ဒုဥက္ကဋ္ဌပြည်တော်စုဝန်ကြီးဦးအောင်မင်းကတော့တနင်္ဂနွေလုံးအပြစ်ခတ်ရက်စဲရေးကိုလက်မှတ်ရေးထိုးပြီးရင်နိုင်ငံရေးဆွေးနွေးပွဲတွေကိုအစောဆုံးဒီဇင်ဘာလလောက်မှာစတင်နိုင်မယ်လို့ခန့်မှန်းပါတယ
်ကျွန်တော်မှကြည့်တာတော့လေဒီဇင်ဘာလလောက်မှာစနိုင်မယ်လို့ထင်တာပေါ့နောက်ကြဆုံးဇန်နဝါရီလတော့စလက်မှတ်ထိုးပြီးတာနဲ့ကျွန်တော်တို့ဟို political dialogue စရမယ်ဆိုတာရှိတယ်တော့လည်းပဲချက်ချင်းကျွန်တော်ကမစနိုင်ဘူးဆိုတာဟာဒါလည်းမှ framework ဆွဲရမယ်ဗျဆိုတော့ဝဲတကူမှ framework မရှိလို့ရှိရင်ကြာတတ်တယ်လမ်းလွဲသွားတတ်တယ်အဲ့ဒါကြောင့်မလို့ပို့ရှုပ်သွားတတ်တယ်ကြောင့်မလို့ framework ဆိုတာရှိရတယ်အဲ့ဒီ framework ကိုကျွန်တော်ဆွဲဖို့လိုတယ် framework ဆွဲတဲ့အခါမှာတော့အခုအလုံး all inclusive ပေါ့ဗျာအစိုးရရဲ့လွတ်တော်ရဲ့တပ်မတော်ရဲ့နိုင်ငံရေးပါတီတွေရဲ့တိုင်းရင်းသားလက်နက်ကိုင်ဖွဲ့စည်းတွေရဲ့ပါဝင်တဲ့ပါဝင်ကြိုက်တဲ့လူတွေပါမှာပေါ့
ပြည်ထောင်စုငင်းချဲရေးဖော်ဆောင်ရေးလုပ်ငန်းကော်မတီ UPWC နဲ့တိုင်းသားလက်နက်ကိုင်အဖွဲ့တွေရဲ့တနင်္ဂနွေလုံးဆိုင်ရာအပြစ်ခတ်ရက်စဲရေးညှိနှိုင်းအဖွဲ့ NCCT တို့ဟာတပြည်လုံးအပြစ်ခတ်ရက်စဲရေးစာချုပ်မူကြမ်းရရှိရေးအတွက်ဒီလ15ရက်ကနေ18ရက်ထိ3ရက်ကြာဆွေးနွေးခဲ့ပြီးမပြီးပြတ်သေးတဲ့အချက်၄ချက်ကိုတော့စက်တင်ဘာလမှာထပ်မံဆွေးနွေးမှာဖြစ်ပါတယ်တဖက်အဖွဲ့အစည်းတွေကတော့ဒီပြည်တော်ပြစ်ခတ်ရက်စဲစာချုပ်ကိုအစောဆုံးစက်တင်ဘာလကုန်လောက်မှာလက်မှတ်ရေးထိုးနိုင်မယ်လို့လည်းမျှော်လင့်ထားကြပါတယ်
။ရန်ကုန်ချင်းဆိုင် VOE သတင်းထောက်ကိုမိုးစော်ရဲ့သတင်းပေးပို့ချက်ကိုနားဆင်ကြကြရတာဖြစ်ပါတယ်ရှင်။ VOE ရဲ့အခုထုတ်လင်းချက်တွေကိုရေဒီယိုကနေတိုက်ရိုက်နားဆင်နိုင်တယ်လို့ကျမတို့ရဲ့အင်တာနက်စာမျက်နှာဖြစ်တဲ့ burmese.voenews.com မှာလည်းအတန်းလွှင့်နေတဲ့အချိန်နဲ့တပြိုင်နက်တည်းတိုက်ရိုက်နားဆင်နိုင်ကြပါတယ်ရှင်။အခုကတော့ထိုင်းနိုင်ငံကမြန်မာရွှေ့ပြောင်းအလုပ်သမားတွေပောက်ကွဲမှုကြောင့်ထိခိုက်ဒဏ်ရာရကြတဲ့အခြေအနေတွေကိုစူးစီးတင်ပြပေးပါအောင်မယ်။ထိုင်းနိုင်ငံစမုပရာကန်ခရိုင်မှာရှိတဲ့အထက်စည်းစုဆက်ယုံတိခုမှဒီဘွိုင်းလာဦးပောက်ကွဲတာကြောင့်မလို့မြန်မာရွှေ့ပြောင်းအလုပ်သမားတွေနေထိုင်နေတဲ့အိမ်ခန်းတွေကိုထိမှန်ပြီးအလုပ်သမားတွေလည်းထိခိုက်ဒဏ်ရာရရှိခဲ့ပါတယ်။ဒဏ်ရာရသူတွေကနှစ်ဦးကတော့စိုးရိမ်ရတဲ့အခြေအနေကြောင့်အရေးပေါ်ကမ်းမကုသမှုခံယူနေကြရပါတယ်။ဒီအကြောင်းပြည်ဆောင်ကတော့ထိုင်းချေဆိုင် VOA သတင်းတောက်မအေးအေးမကသတင်းပေးပို့ထားပါတယ်ရှင်။
ထိုင်းနိုင်ငံဘန်ကောက်မြို့အနီးစမုတ်ပရာကန်ခရိုင်မှာရှိတဲ့အထယ်ဆေးဆိုးတဲ့စစ်ရုံတစ်ခုမှာဩဂတ်စ်လ18ရက်နေ့မနက်ပိုင်းမှာဘွိုင်းလာအိုးပောက်ကွဲတာကြောင့်အလုသမားတွေနေထိုင်နေတဲ့နေအိမ်တချို့ပျက်စီးခဲ့ပြီးမြန်မာလူသမား10ဦးခန့်ထိခိုက်ဒဏ်ရာများရရှိခဲ့တာပါ။ဒဏ်ရာရသူ9ဦးကိုတော့စမုတ်ပရာကန်မှာရှိတဲ့အစိုးရဆေးရုံမှာကုသမှုခံနေရကြောင်းလူနာတွေကိုတွားရောက်ကြည့်ရှုခဲ့တဲ့ဘန်ကောက်မြို့မြန်မာတန်ရုံးကအလုသမားတန်အရာရှိဦးသိန်းနိုင်ကအခုလိုပြောပြပါတယ်
ကျွန်တော်ပောက်ခွဲတဲ့အချိန်ကတော့မနေ့ကဟို4:40ခွဲပောက်ခွဲလောက်ကဖြစ်တယ်ပြောတယ်။အဲကျွန်တော်ရောက်သွားတဲ့အချိန်မှာတော့နေ့လယ်2:00လောက်ရောက်သွားတယ်။အဲအရင်ဆုံးဆေးရုံသွားကြည့်လိုက်တယ်ပေါ့နော်။ဆေးရုံသွားကြည့်တော့ဆေးရုံတက်နေတာ9:00တော့တွေ့ခဲ့ပါတယ်။9:00တွေ့ခဲ့တယ်။အဲ ICU ထဲမှာတော့2:00ရှိပါတယ်ဟုတ်ကဲ့။ဟိုဆောင်းဆဲမလို့ ICU ထဲထည့်တာလို့တော့ကျွန်တော်ထင်တာပေါ့နော်။ဒါပေမဲ့ကျွန်တော်ကကြောက်တယ်စီးပညာနားမလဲတော့လေ
။
ဒါတော့ဆိုးရတယ်လို့တော့ကျွန်တော်ကအဲနေပြီးတော့တင်ပြနေခဲ့တာပေါ့နော်။ ICU ထဲမှာ2:00ရှိတယ်
။ဒီအလုရှင်ကဒီတာဝန်ယူတာမျိုးတွေရောရှိလားကျ။
အဲ့အလို့ကြီးရတော့သူကလိုရတဲ့ကိစ္စကတောင်းယူရမယ်ဆိုပြီးတော့သူတို့ကလေသူတို့ရဲ့လူကြီးတွေရှေ့မှာပြောပါတယ
်အလို့သမားတွေကပေါ့နော်ဒီအဲ့ဒီမှာဒီထိခိုက်ဒဏ်ရာရတဲ့အပြင်သူတို့အခန်းတွေရောပျက်စီးတာမျိုးရောရှိလားဆင
်ရအခန်းပျက်စီးတယ်အခန်းက10ခန်း11ခန်းလောက်ရှိတယ်ပေါ့နော်တော်တော်များပျက်စီးသွားတယ်ပေါ့နော
်အလို့သမားတွေကိုဘယ်ဆေးရုံမှာကုသနေလဲဆင
်အဲ့စမူပရာဂန်ကဟာလေအဲ့မှာရှိတယ်လေအစိုးရဆေးရုံမှာကုသနေတယ်ဟုတ်ကဲ့
အခုဦးကချူပါလောင်ကိုဆေးရုံကိုပြောင်းလိုက်တယ်ဆိုတာဟုတ်လား
ဟောနှုတ်မဟုတ်တူတူအဲ့မှာအဲ့တူကလည်းကျွန်တော်တို့ကဟုတ်ပါဘူးရှင်ပါလေဒီက confirm လုပ်နေလို့ပါနော်မြန်မာလားထိုင်းလားကျွန်တော်ဆေးရုံမှာတွေ့ခဲ့တော့9ဦးရပါလေဟိုလေအဲ့ရပါတယ်ဆိုတော့ချူပါလောင်ဘာမှပါတယ်ဆိုတော့10ဦးဖြစ်မှာပါနော
်စမုတ်ပရာကန်ခရိုင်ထဲမှာမြန်မာရွှေ့ပြောင်းလို့သမားရေးလှုပ်ဆောင်နေတဲ့မြန်မာရွှေ့ပြောင်းလို့သမားကွန်ရက်ဥက္ကဋ္ဌဦးအောင်ကျော်ကတော့ဘွိုင်လာဝိုးပောက်ကွဲချိန်မှာအနီးနားမှာနေထိုင်နေတဲ့အလုသမားတွေအိပ်ပျော်နေချိန်မှာဖြစ်တဲ့အတွက်ပို့ပြီးတော့ထိခိုက်ဒဏ်ရာရမှုတွေဖြစ်ခဲ့တယ်လို့ဆိုပါတယ်
။ဒီမှာကျွန်တော်အလုသမားစုစုပေါင်း18ယောက်လောက်တော့18ယောက်လောက်ဒဏ်ရာရသွားတယ
်။ဟုတ်ကဲ
့အဲ့ဒီမှာကျွန်တော်မြန်မာနိုင်ငံသားကအဲ့တိတ်ဝက်လောက်ပါသွားတယ်ပေါ့နော်။အဲဒီကအလုလုချင်းဆိုတာမဟုတ်ဘူးဆိုပေမဲ့ဒီကအဲ့ဒီမှာကျွန်တော်တို့အဲ့ဒီဝင်ကျင်မှာရှိနေကြတဲ့မြန်မာနိုင်ငံသားတွေပေါ့။ညဒီရှိတော့အလုသမားတွေပေါ့နော်။ပတ်ဝန်းကျင်မှာနေထိုင်နေကြတဲ့အခန်းလေးမှာရှိတဲ့လူတွေပေါ့ခင်ဗျ။အဲ့အဲ့ဒါကြီးရှိသွားတာပါ။အဲ့အဲ့ချက်နေတဲ့ချင်းဆိုတော့ဘုလိုကျွန်တော်တို့ညင်းချင်းနေချင်းဆိုတော့တို့နေပါပါဟိုရှောင်းနိုင်တိတ်နိုင်တဲ့အနေထားမျိုးဖြစ်ကောင်းဖြစ်မှာပေါ့အခုကတော့ကျွန်တော်ကအငိုက်ပြီးလိုက်တယ်လို့ဖြစ်သွားတဲ့ဘက်ကြောင့်ဖြစ်ကုန်တာဖြစ်ပါတယ်
ထိုင်းနိုင်ငံထဲမှာတရားဝင်ကောတရားမဝင်ကောအားလုံးပေါင်းရင်မြန်မာလူသမားနှစ်တန်းခွဲကနေသုံးတန်းလောက်ရှိမယ်ဆိုပြီးနှစ်နိုင်ငံအစိုးရတွေကခန့်မှန်းပြောဆိုနေပြီးအလုံသမားရဲ့လှုပ်ဆောင်နေတဲ့အဖွဲ့တွေကတော့ဒီထက်မကရှိနိုင်တယ်ဆိုပြီးပြောဆိုနေတာပါထိုင်းနိုင်ငံတွင်မှာသတိဒီလို့ခေါ်တဲ့ညစ်ပတ်တဲ့အလုပ်ခက်ခဲတဲ့အလုပ်အန္တရာယ်များတဲ့အလုပ်တွေမှာမြန်မာလူသမားတွေလုက္ကင်နေကြရတာဖြစ်တယ်လို့လည်းအလုပ်သမားရဲ့လှုပ်ဆောင်နေတဲ့အဖွဲ့တွေကဆိုပါတယ်ဒီနေ့လှုပ်အားကအဖြစ်ဘတ်300သတ်မှတ်ထားပေမဲ့အများစုကတော့ဘတ်300မရကြပါဘူးတချို့ကတော့တရားမဝင်လုက္ကင်နေတဲ့မြန်မာလူသမားတွေဖြစ်ပြီးတချို့ကြတော့လည်းအလုပ်သမားလက်မှတ်တွေလှုပ်ဆောင်ကြပြီးစေကုသစရိတ်ဖိုးတွေမတက်နိုင်ကြတဲ့အတွက်သွေးစစ်ခလောက်ပဲပေးသွင်းကြပါတယ်လုံသမားအများစုဟာဘတ်ငွေ1900လောက်ကုန်ကြမဲ့ကျန်းမာရေးအာမခံမလုပ်ထားကြတဲ့အတွက်အခုလိုမျိုးပြဿနာတွေကြုံလာတဲ့အခါမှာဆေးရုံတွေမှာဆေးကုသနိုင်ဖို့အတွက်လည်းအခက်အခဲတွေရှိနေကြတာပါအခုဘိုင်းလာအိုးပောက်ကွဲမှုကြောင့်ဒဏ်ရာရခဲ့သူတွေအတွက်ကတော့အလုပ်ရှင်ကကျန်းမာရေးရတာဝန်ယူသွားမှာဖြစ်ကြောင်းမြန်မာလုံသမားတန်အရာရှိကပြောဆိုခဲ့ပါတယ်ရှင
်ထိုင်းချင်ဆိုင်ဖြူရီသတင်းတောင်မအေးအေးမှသတင်းပေးပို့ခဲ့တာဖြစ်ပါတယ်အခုကတော့မနေ့ပြန်အင်ကာနီည9နာရီဓာတ်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြမယ့်အကြောင်းအရာကိုသောရရှင်တို့နဲ့မိတ်ဆက်ပေးခြင်းပါတယ်ရှင
်သောရရှင်ခင်ဗျာမြန်မာနိုင်ငံမှာပြောနေကြတဲ့အလုတ်ဟုသမျှဂုံရှိစွာဆိုတဲ့ဇာတ်ဟာဘလောက်အထိမှန်ကန်ပါသလဲအောက်ခြေကအများတကာမလုတ်ချင်တဲ့အလုတ်တွေကိုလုတ်နေသူတွေအပေါ်ကျန်တဲ့သူတွေရဲ့ဆက်ဆံရေးနဲ့အမြင်တွေကရောဘလို့ရှိပါသလဲဆိုတာကိုအခုလာမယ့်အင်္ဂါနေ့ညဓာတ်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြအောင်ပါခင်ဗျာ။ပါဝင်ဆွေးနွေးလို့သူတွေကျွန်တော်တို့ထံကိုကြိုတင်ဆက်သွယ်နိုင်ကြပါတယ်။ကျွန်တော်တို့ရဲ့ရုံးဖုန်းနံပါတ်က0239238555ဖြစ်ပါတယ်။ဆွေးနွေးလို့တဲ့အကြောင်းအရာတွေကိုအီးမေးလ်နဲ့ဖြစ်စေ MP3 အသံဖိုင်နဲ့ဖြစ်စေပေးပို့ထားလို့ကြရတယ်ဆိုရင်တော့ကျွန်တော်တို့ရဲ့အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့အားလုံးကိုဖိတ်ခေါ်ပါတယ်ခင်ဗျာ။
နောက်ပြန်အင်္ဂါနေ့ည9နာရီထရက်လေးလိုက်အစီအစဉ်မှာဆွေးနွေးကြမှာဖြစ်ပါတယ်ရှင်။ပါဝင်ဆွေးနွေးကြဖို့ကိုလည်းသောရရှင်များအားလုံးကိုထပ်ပြီးတော့ဖိတ်ခေါ်ပါတယ်။အခုကတော့မြမအာကစားဆရာသတင်းတပုတ်ကိုတင်ပြပေးပါဦးမယ်။ဒုတိယအကြိမ်နိုင်ငံတကာလူငယ်အိုလံပစ်နွေရာသီအာကစားပြိုင်ပွဲမှာမြန်မာနိုင်ငံကလူငယ်အာကစားသမားတွေလည်းဝင်ရောက်ရှင်ပြိုင်ခွင့်ရပါတယ်။ကမ္ဘာနိုင်ငံအသီးသီးကလူငယ်အာကစားသမားတွေနဲ့အတူမြန်မာအားကစားသမားတွေရှင်ပြိုင်နေကြတဲ့တရုတ်နိုင်ငံနန်ဂျင်းမြို့ကလူငယ်အိုလံပစ်ပြိုင်ပွဲအခြေအနေနောက်ဆုံးရသတင်းတွေကိုတော့မတ်ဆွန်မွန်ကပြောပြပေးမှာဖြစ်ပါတယ်ရှင်
။ဒုတိယကြိမ်ကျင်းပတဲ့လူငယ်အိုလံပစ်နွေရာသီအားကစားပြိုင်ပွဲကိုတရုတ်နိုင်ငံကအင်ရှင်နိုင်ငံအဖြစ်နဲ့နန်ဂျင်းမြို့မှာကျင်းပခွင့်ရတာဖြစ်ပါတယ်။ဩဂတ်လ16ရက်နေ့ကနေဩဂတ်လ28ရက်နေ့အထိနိုင်ငံပေါင်း192နိုင်ငံကအားကစားသမား3000ကျော်ဝင်ရောက်ရှင်ပြိုင်နိုင်ကြတဲ့အထက်မြန်မာနိုင်ငံကအားကစားသမား4ဦးဝင်ရောက်ရှင်ပြိုင်ခွင့်ရတာဖြစ်ပါတယ်။ရှင်ပြိုင်ကြတဲ့အားကစားနည်း28မျိုးအနက်မှာမြန်မာနိုင်ငံကိုစားပြုရှင်ပြိုင်ခွင့်ရတာကမြားပြစ်ပြေးခုံပြေးအလေးမနဲ့ရွက်လေအားကစားနည်း4မျိုးဖြစ်ပါတယ်။ရှင်ပြိုင်နေတဲ့အားကစားအစီအစဉ်လေးနဲ့ပတ်သက်လို့မြန်မာအားကစားကိုယ်စားလှယ်အဖွဲ့မှပါဝင်တဲ့ရွက်လီနီးပြဥဖုံးကျော်မိုးမြင့်ကအခုလိုပြောပြပါဗျာ
။ Okay so ရွက်လီကဟိုဒီနေ့ကျွန်တော်ဟို race day ပေါ့နော် race day တွေပြီးသွားပြီ day 1မှာကျွန်တော်သုံးပွဲကြိုင်ပါဒီ top 10နဲ့ဝင်ဖို့ပြောနေတာ။ဝဲကတော့ကျွန်တော်တို့ပြည့်စင်နေတာတစ်ခွဲလောက်တော့ရှိပါပြီ။ဟိုစီးကင်းကစပြီးတော့ပေါ့နော်ဒီဒီပြိုင်နေကကျွန်တော်ဒီမှန်ကျတော့ top 10နဲ့ဝင်လို့ရှိရင်တော့ကျွန်တော်အောင်မြင်တယ်လို့
ဒုတိယအကြိမ်မြောက်လူငယ်အိုလံပစ်အားကစားပြိုင်ပွဲဝင်ခွင့်ရဖို့အရေးချင်းစစ်ပြိုင်ပွဲမှာမြန်မာအားကစားသမားတွေအနိုင်ရခဲ့တဲ့အတွက်အခုလိုမျိုးကမ္ဘာအဆင့်အိုလံပစ်ပြိုင်ပွဲမှာဝင်ရောက်ရှင်ပြိုင်ခွင့်ရခဲ့တဲ့အပေါ်လဲဥဖုံးကျော်မိုးမြင့်ကခုံယူကြောင်းပြောပါတယ်
။ကျွန်တော်တို့ဒီနန်ဂျင်းမှာသူတို့ဒီအိုလံပစ်ပွဲကို host လုပ်တာကကျွန်တော်ဘဝမှာလေးစီးရလဲကျွန်တော်ဆင်းနေဆင်းရတဲ့လောက်ရှိတယ်ကျွန်တော်ဘဝမှာဒီမျိုးကတစ်ခါမှမကြုံဘူး။ဒါအိုလံပစ်ပေါ့။ So အိုလံပစ်ဆိုတော့ကမ္ဘာလောကနိုင်ငံတွေအကုန်ရောက်လာပြီးတော့မြင်ရတယ်ဘယ်လိုပြောမလဲ young ခုယူပါတော့ဒီ player qualify ချက်တာပြောဖို့လဲကောင်းတယ် experience နဲ့ညာရပါကျွန်တော်ဘဝသက်သက်မှာဒီကတော့ခါမှမကြုံဘူးမမြင်ဘူးတော့ပြောပြီးမှလည်းလို့တော့တို့ကလည်းလို့တော့တော်တော်လေးလာတာပေါ့ရမ်းမိုက်တယ်ဆိုတော့ဒီရောက်ဖို့တော့ကျွန်တော်ရောင်းဝန်းတာပါ
လူငယ်အိုလံပစ်နွေရာသီအားကစားပြိုင်ပွဲမှာတွားရောက်ရှင်ပြိုင်နေကြတဲ့မြန်မာအားကစားအဖွဲ့ဆယ်ဦးကိုယ်စားလှယ်အဖွဲ့မှမြန်မာနိုင်ငံကအိုလံပစ်ကော်မတီဒုတိယဥက္ကဋ္ဌအားကစားဝန်ကြီးဌာနဒုတိယဝန်ကြီးဦးစော်ဝင်းဦးဆောင်ပြီးတော့မြားပစ်အားကစားသမားကိုမင်းတီဟာကျော်ပြေးခုံပြေးအားကစားသမားမနှင်းယူဆိုအလေးမအားကစားသမားမတ်စင်မေဦးရွက်လီအားကစားသမားကိုဆက်နိုင်အောင်တို့ပါဝင်ရှင်ပြိုင်နေကြတာဖြစ်ပါတယ်ပထမအကြိမ်ကျင်းပတဲ့လူငယ်အိုလံပစ်နွေရာသီအားကစားပြိုင်ပွဲကိုစင်ကာပူနိုင်ငံမှာ2010ခုနှစ်ကကျင်းပခဲ့တာဖြစ်ပါတယ်အခုဒုတိယအကြိမ်ပြိုင်ပွဲကိုတော့တရုတ်နိုင်ငံမှာကျင်းပပြီးနောက်လာမဲ့တတိယအကြိမ်မြောက်လူငယ်အိုလံပစ်နွေရာသီအားကစားပြိုင်ပွဲအတွက်အာဂျင်တီးနားနိုင်ငံကိုအင်ရှင်နိုင်ငံအဖြစ်ရွေးချယ်သတ်မှတ်ထားပါတယ်ရှင
် Well Myanmar has manygreat products and services that are very attractive to the United States.
နိုင်ငံချင်းလုံလံမဲ့လူတွေအတွက်ဒီနိုင်ငံသားတွေအတွက်ကွန်ဒိုရင်ကျေးမှုဆိုတာသူတို့အတွက်ကမဖိတ်မှုလေ။ဈေးကလည်းလုံးငယ်အင်ကြီးလောက်သွား
The possibility of a great transformation is in sight for our country. An important step that will take us nearer to a truly revolutionary.
ရန်နယ်ဆိုင်လာနေနဲ့ပို့ပြီးတော့ခက်ခဲတာပဲကားကြားထဲမှာနေနေရတာပေါ့ကားကြားထဲမှာအခုဝင်းတော့ရှာနေရတယ်ဒီဘက်ပတ်ဆောင်မရရအောင်ရှာရတယ်မနေ့ပိုင်းဟိုဈေးဖို့ရအောင်ရှာရတ
ယ်မြန်မာနဲ့နိုင်ငံတကာငွေရေးကြီးရေးဈေးကွက်အလုတ်ကိုင်းနဲ့အခွင့်အလမ်းအပါအဝင်စီးပွားရေးဆိုင်ရာအခြေအနေဖြစ်ပျက်တွေကိုအပတ်စဉ်တနင်္လာနေ့ညဘက်မှာစီးပွားရေးကဏ္ဍကနေထုတ်လွှင့်ပေးနေပါတယ်ဒီအစီအစဉ်ကို VOA ရဲ့ internet စာမျက်နှာ burmese.voanews.com မှာလည်းပြန်ပြီးနားဆင်နိုင်ပါတယ်ခင်ဗျာ
တင်လာနေညနေခင်းအစီအစဉ်ထုတ်လွှင့်ချက်တွေကတော့မချိုက်ခင်မှာပြီးဆုံးတော့မှာဖြစ်ပါတယ်ရှင် VOA ရဲ့ညနေပိုင်းရေဒီယိုအစီအစဉ်တွေပြီးမှာတော့ VOA ရုပ်မြင်သံကြားအစီအစဉ်ကိုညနေ9နာရီကနေ9နာရီခွဲအထိ Asia 77 ဂျူရူကနေတိုက်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ဒါ့အပြင် VOA ကနေနောက်2နာရီအကြာည9နာရီကနေ10နာရီအထိထုတ်လွှင့်မဲ့ရေဒီယိုအစီအစဉ်ကိုတော့လိုင်းဒိုမီတာ24 25 32 51နဲ့လိုင်းလမီတာ190တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်အခုကတော့ကြံနေသေးတဲ့အချိန်အတွင်းမှာသတင်းအချင်းချုပ်ကိုဒေါခင်မျိုးသက်ကကြီးညာပေးမှာပ
ါ Islamic စစ်သွေးကြော်တွေတိမ့်ပိုက်ထားတဲ့အီရန်နိုင်ငံမြောက်ပိုင်းကမူဆိုးဂျီကာတာကြီးကိုကတ်တပ်ဖွဲ့နဲ့အကြမ်းဖက်တိုက်ဖွဲ့ဖြစ်ရေးဆိုင်အီရတ်တပ်သားတွေကပြန်လည်တိမ့်ပိုက်နိုင်ခဲ့တယ်လို့အီရတ်စစ်တပ်ပြောခွင့်ရကပြောပါတယ်ဒါပေမဲ့အီရန်နိုင်ငံမြောက်ပိုင်းကနေရာအတော်များများအတွက်ဆယ်မြောင်းရေနဲ့လျှက်စစ်ဖြန့်ဝေပေးနေတဲ့မူဆိုးဂျီကာတာကိုတိမ့်ပိုက်ထားတဲ့စစ်သွေးကြော်တွေကိုမောင်းထုတ်နိုင်ခဲ့တာလို့အီရတ်စစ်တပ်ကဒီကနေ့ပြောတာပါဒါပေမဲ့တခြားတီးခြားအတည်ပြုချက်တော့မရသေးပါဘူးယူကရိန်းနိုင်ငံထဲကိုပို့ပေးနေတဲ့လူသားချင်းစာနာမှုအကူအညီနဲ့ပတ်သက်ပြီးအပြေရှာနိုင်ခဲ့ပေမဲ့ယူကရိန်းအရှေ့ပိုင်းမှာဖြစ်နေတဲ့စစ်ပွဲတွေနဲ့ပတ်သက်ပြီးအပြစ်ခတ်ရက်စရစ်အတွက်နိုင်ငံရေးအရပြေရှာနိုင်ရေးမှာတိုးတက်မှုတွေတော့မရသေးဘူးလို့ဂျာမနီပြင်သစ်ယူကရိန်းကိုယ်စားလှယ်တွေနဲ့ဂျာမနီနိုင်ငံဘာလင်မြို့မှာကျင်းပတဲ့ဆွေးနွေးပွဲမှာရုရှားနိုင်ငံခြားရေးဝန်ကြီးဆာဂျီလာဗရော့ကပြောကြားလိုက်ပါတယ်ယူရုရှားကပေးပို့တဲ့လူသားချင်းစာနာမှုဆိုင်ရာအကူအညီပစ္စည်းတွေယူကရိန်းနယ်စပ်စစ်တပ်နဲ့အကောက်ခွန်ရရှိတွေကစစ်ဆေးပြီးရင်တော့နိုင်ငံတကာချက်ချင်းဤအဖွဲ့အဆောင်ရှောင်းနဲ့ယူကရိန်းနိုင်ငံထဲကိုဝင်ပေးမယ်လို့ပြောပါတယ်။ပါကစ္စတန်ဝန်ကြီးချုပ်နဝဇ်ရှရစ်မနှုတ်ထွက်မချင်းလျှက်စစ်နဲ့ gas flow meter ကတွေကိုမပေးချဖို့နဲ့အခွန်မဆောင်ချဖို့အတိုက်ခံခေါင်းဆောင် Imran Khan ကအစိုးရဆန့်ကျင်ဆန္ဒပြသူတွေကိုပန်ချလိုက်ပါတယ်။သူနဲ့အတူလူကြိုက်များတဲ့တရားဟောဆရာက Mr. Sharif ကိုဒီသတင်းဖတ်ထဲမှာပဲနှုတ်ထွက်အောင်လှုပ်ဆောင်မယ်လို့လည်းပြောပါတယ်။နီပေါ်နိုင်ငံမှာရေကြီးပြီးမြေပြိုမှုတွေကြောင့်တေဆုံးသူအရေအတွက်ဟာ100တယောက်ရှိသွားပါပြီ။ပျောက်ဆုံးနေသူကတော့120ကျော်နေပြီဖြစ်ပါတယ်။
တရင်ချင်းချုပ်ကိုဒေါခင်မျိုးသက်ကြီးညာပေးခဲ့တာပါရှင်ဒီညနေခင်းအတွက်အစီအစဉ်ထုတ်လို့ရမှုကတော့မအင်ချင်နိုင်ဖြစ်ပါတယ်အင်ဂျင်နီယာကတော့ဂျိုဂီလ်ဖြစ်ပါတယ်ရှင်ကျမကသင်္ကီထိုက်ပါ VOA American အသံညနေဖက်မြန်မာဘာသာအစီအစဉ်တွေကိုတော့မြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ16 19 25တို့ကနေထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်နောက်2နာရီအကြာည9နာရီကနေ10နာရီအထိထုတ်လွှင့်မဲ့အစီအစဉ်မှာပြန်ပြီးတော့ဆုံတွေ့ကြရအောင်ပါရှင်သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းရှင်လန်းချမ်းမြေကြပါစေ
This program has come to you from the Voice of America, Washington.